လေဗန်နံအရှေ့ပိုင်းဘင်္ဂါဇီမြို့မှာစနေနေ့ကကားဗုံးတစ်လုံးပေါက်ကွဲခဲ့တဲ့အတွက်ကုလသမဂ္ဂဝန်ထမ်းအနည်းဆုံး3ဦးသေဆုံးသွားတယ်လို့ကုလသမဂ္ဂပြောခွင့်ရတဦးကဆိုပါတယ်။ဤပွဲတော်ကာလအတွင်းထရီပိုလီမြို့တော်ကတိုက်ပွဲတွေအပြစ်ခတ်ရပ်ဆဲထားဖို့သဘောတူညီမှုရရှိခဲ့ကြခြင်းမှာဒီတိုက်ခတ်မှုဖြစ်ပေါ်လာတာပါ။ကုလသမဂ္ဂအတွင်းရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ကြေညာချက်ထဲမှာဒီတိုက်ခတ်မှုကိုရှုတ်ချထားပါတယ်။ဒီဆုံးသူ3ဦးအပြင်တန်ရာရသူအများပြားရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါရယ်။ဒီစားအချိန်ကိုဆွေးနွေးဖို့စနေနေ့ညနေပိုင်းကကုလလူညွင့်ကောင်စီအစည်းအဝေးတရက်ကျင်းပခဲ့ပြီးကုလသမဂ္ဂဟာလေပြားကနေဆုတ်ခွာဖို့ရွယ်ချက်မရှိဘူးလို့ငြင်းငြင်းရေးဖော်ဆောင်မှုအဖွဲ့လက်ထောက်တွင်ဘူးဘင်တွာကေတာကဆိုပါရယ်။လေပြားဆန်ရကုလအထူးတန်တမန်ကတော့ဒီဘုံခွဲမှုဟာတရေဘောကြောင့်လည်းလွတ်ရလို့ရှုတ်ချပါရယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကြေညာချက်ထဲမှာမွတ်စလင်ပွဲတော်အားလည်းရဲ့ကာလအတွင်းစာနာမှုအတွက်အပြစ်ကရက်စဲထားတာကိုလေးစားရဖို့တက်ဆိုင်သူအားလုံးကိုတိုက်တွန်းထားပါတယ်။